ကျုပ်ပြည်ရဲ့ရှင်ကရှိခဲ့တဲ့သဘောထားကတော့ဒီဒီသူတို့နိုင်ငံကမြန်မာလေလာသုံးတပ်အင်စတီကျူရဲ့သမောက္ခလီချန်ရန်ရဲ့ဟိုသုံးတပ်ရဲ့စာရမ်းထဲမှာလည်းပါပါတယ်သူတို့ဒေတာဆိုင်ရာအစိုးရလို့ခေါ်တဲ့ယူနိုက်အစိုးရကိုလိုက်တာသူတို့ကဒီနယ်စပ်ကအတိုင်းအတာလက်မှတ်တာအဖွဲ့အစည်းတွေမွေးထားပြီးတော့မြန်မာနဲ့ကြားမှာအေးအေးလှုပ်ဖို့ပေါ့နော်သူတို့ဒီဒီတိုင်းရင်းသားမျိုးကိုမွေးအချင်းကြားကိုလက်တ်မွေးဆိုတဲ့ဒီလိုအဆိုးတွေပါတယ်တောင်သူတို့ရှိတယ်ဆိုတော့အဲအဲ့ဒီခဲ့တဲ့ကာလမှာကတော့ဟိုကျွန်တော်တို့စိတ်ကြည်တာတဲ့ကိစ္စကဟိုဥပဒေရင်ကြိုးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေပြီးတော့ဒီပြုတ်နယ်ဘက်ကအဖွဲ့တွေနဲ့အဆင်မပြေရတဲ့အကြောင်းရင်းထဲမှာမြစ်ဆုံစီမံကိန်းကိုတစ်ဖက်တည်းရလိုက်တဲ့ကိစ္စကတော်တော်လေးအဓိကကျပါတယ်အဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာကိုကန်းကပုံကြားရှင်အဖွဲ့ဒီငင်ပြီးတော့အေးဒါလိုဖြစ်သွားတဲ့ဥပုံကြားရှင်အဖွဲ့ကလည်းပြန်ပြီးတော့ဒီတိုက်ပွဲတွေခေါ်လာတယ် CIA ကလည်း UNSC တို့ဘာတို့နဲ့ပူးပေါင်းနေနဲ့အဲဒီနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပေါင်းပြီးတော့ဟိုဘက်ကနေပြီးတိုက်တယ်ဟိုဓာတ်နဲ့ပတ်သက်ပြီးတော့ပြုတ်ပြီးနောက်ကနေပြီးတော့ဖိအားပေးတယ်လို့ယူဆရပါတယ်
အဲ့တော့မြစ်ဆုံကိစ္စကိုလက်မခံညင်းပယ်လိုက်တဲ့တရားသူကတာကိုလက်ဆောက်ချလိုက်တဲ့သဘောပေါ့
။မှန်ပါတယ်ခင်ဗျာ။ဒီအားပေးတာပေါ့လေ။အဲတဲလွန်သားတစ်ခုအနေနဲ့ကဒီ CIA ဥက္ကဋ္ဌကနေ UNSC ကျွန်တော်တို့အစီအွေတစ်ခုမှာသူကနှုတ်ထွက်ရတဲ့အကြောင်းရင်းကိုသူပြောတဲ့အခါမှာအဲ့ဒီပကားလေးတစ်ခုသူဖတ်တာရှိပါတယ်။သူ့ကိစ္စတွေကျွန်တော်ပြောလို့မကောင်းလို့မပြောပြရသေးလေ။ကျွန်တော်တို့ UNSC ကနေဘာကြောင့်ထွက်ရလဲဆိုတာကျွန်တော်အကျယ်မပြောလို့ရပါဘူးဆိုတာမျိုးသူပြောတာရှိပါတယ်။သို့တော်လည်းနော်အဲ့ဒီနောက်ပိုင်းကျွန်တော်တို့နိုင်ငံကလည်းအစိုးရအပြောင်းလဲဖြစ်သွားတယ်။ပြုတ်ပြည်ကလည်း policy အပြောင်းလဲဖြစ်လာတယ်။ဖြစ်လာတဲ့အတွက်ကြောင့်မလို့ပြုတ်ပြည်နေနဲ့ဒေါက်ဆန်းစုကြည်အစိုးရနဲ့ပုံမူပြီးတော့ရင်းနှီးစွာဆက်ဆံပြီးတဲ့အခါကျတော့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အနေအထားကိုအရင်သူတို့ထောက်ခံနေကြတဲ့ဆက်လက်ထောက်ခံပြီးတော့မြန်မာကိုပို့ပြီးရင်းနှီးမှုနဲ့အဲဒီဆက်ဆံလာတာတွေ့ရတယ်။နောက်ဒီနယ်စပ်ကလက်နက်ကိုင်အဖွဲ့တွေကိုလည်း NGO လက်ခံဖို့လက်မှတ်ထိုးပြီးတော့ငွေရေးဆွေးနွေးရမှာပါဝင်ဖို့တိုက်တွန်းတယ်ဆိုတာကိုကျွန်တော်ကြားရပါတယ်
။တိုက်တွန်းရုံပဲပေါ့တိုက်တွန်းဘယ်မှသိမရွေ့ပါလားအဲ့ဒီကမြောက်ပိုင်းအဖွဲ့ရည
်။မှန်ပါတယ်။မှန်ပါတယ်တရုတ်ပြည်အနေနဲ့ကအရင်တုန်းကကျွန်တော်တို့ဗမာပြည်ကွန်မြူနစ်ပါတီနဲ့တုန်းကလည်းဒီလိုပါပဲ။ပြည်သူများအချင်းတူသဘောထားပြောပြပြီးတော့ဖြစ်စေတဲ့ဥစ္စာကိုသူတို့မလုံမနေရဆိုတဲ့ပုံစံမျိုးသူအတင်းပြတ်တော့ပြောလို့စိတ်မရှိဘူးပေါ့နော်သို့တော့နားမထောင်ဘူးဆန့်ကျင်ဘက်လှုပ်လာတယ်ကြမ်းကြမ်းလှုပ်လာတယ်ဆိုတဲ့အနေအထားမျိုးဖြစ်တယ်ဆိုရင်တော့သူကတနည်းနည်းနဲ့ပေါ့တနည်းနည်းနဲ့သူပြညာဖေးတတ်ပါတယ်ဥပမာဘာဒီကွန်မြူနစ်ပါတီဆိုရင်လည်းသူကဆန့်ကျင်ပြီးတဲ့အခါကျတော့နော်ကျွန်တော်တို့ဘာဒီကွန်မြူနစ်ပါတီကောင်းဆောင်တခင်ပါတိန်နေကတိကျောက်တင်တဲ့ရန်နေပါလေဖြစ်ဦးရောက်ပန်းတဲ့ဇန်နဝါရီကအဲ့လိုဒီဖြစ်လာတဲ့အခါမျိုးမှာသူ့အဖွဲ့အစည်းကနေပုံစံမှုတွေပါလေပေါ်လာတဲ့အခါမှာသူကမျက်စိမိတ်နေလိုက်တာမျိုးပေါ့နော
်ကျွန်တော်တခုဒီမှာဇန်နမီကြီးမှာဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကညီငယ်စစ်တပ်ကိုပြောခဲ့လို့လားအဲ့ဟာကိုလက်မခံလို့တိုင်းရင်းသားပုံစံမှုဖြစ်တဲ့အခါသူကပြစ်ထားရတယ်အဲ့ဒီဘောလား
မှန်ပါတယ်ခင်ဗျာဗမာပြည်ကွန်မြူနစ်ပါတီမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ရေးတဲ့စာအုပ်တုပ်ထွက်လာပါတယ်သိသိတင်လေးထားတာရှိပါတယ်အဲ့မှာကျောက်တင်ကဒီဝါကြီးကွန်ရက်ပါတီနဲ့နော်အစိုးရကြားမှာနိုင်ငံရေးဆွေးနွေးဖို့တိုက်တွန်းတဲ့အခါမှာတခင်ပါတိန်တင်ကဒေါသတကြီးနဲ့ပေါ့နော်ဟိုတခြားတင်ကိုခင်ဗျားတို့ဒါပြန်လဲပြင်ဆင်ဝါဒလမ်းလိုက်ကြအကျိုးတော်မလိုက်ဘူးဆိုတာမျိုးဖြစ်ပေါ့နော်အတော်လို့ပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်အဲဒါကြောင့်မလို့အစီအွေတန်းလာနဲ့ပဲတခြားတင်ကအစီအွေကဖျက်သွားတာမျိုးတွေပါလေဖြစ်ခဲ့ပါလေအဲ့ဒီနောက်ပိုင်းမှာဝါကြီးကွန်ရက်ပါတီရဲ့ပြည်သူရဲ့သက်ဆိုင်ရာမကောင်းတော့ဘူးပေါ့နော်
အဲ့ဆွေမျိုးပေါက်ဖို့ဆိုရဲဟာဘယ်ဟုတ်မလဲကြာဆွေမျိုးပေါက်ဖို့ဆိုတာကိုအမျက်ကိုမကြည့်ပဲနဲ့ကိုကြီးကျင်တဲ့စေတနာမျိုးတော့မထားနိုင်ဘူးလေတကယ်တော့နိုင်ငံတိုင်းမှာသူမျိုးသားအကျိုးစီးပွားနဲ့စုလုံးမှာပဲဆိုတော့အခုလောဆယ်မှာတော့တရုတ်ကအဲ့သဘောမျိုးထားနေုံမဲ့လားပြန်အ
ဲအခုကတော့သူကဒီအစုပ်တိုင်းမှာဝင်ပါမိရတာဖြစ်နေတဲ့အခါကျတော့ဟိုကားလဲယူဆုပ်လဲစူးဆိုတဲ့ပုံစံမျိုးပေါ့ထားတဲ့သဘောထားကလည်းနည်းနည်းမာနေတဲ့ခါကျတော့အခုမှပြင်ရတာပေါ့လေခုနကျွန်တော်ပြောတဲ့ဒီပမောက္ခလီချိုင်ရန်ရဲ့စာရန်ထဲမှာကတော့အစိုးရက